တရားလွတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုတရက်ခွေဟာဒီကနေ့တောက်ကြနေမှာအကြိမ်တရားတိတိပြည့်ပြီးတဲ့နောက်မှာတော့ဆွတ်ဆွဲခံရသူတွေဘက်ကတင်ပြထားတဲ့တပ်သေး၃ဦးကိုပဲစစ်ဆေးဖို့ကြံပါတော့တယ်။ဒါကြောင့်လည်းမကြခင်မှာတော့အမှုပြည့်ပြတ်နိုင်ခြင်းရှိတယ်လို့တရားလွတ်ရှင်နေကပြောပါတယ်။ဒီကနေ့တရက်ခွေကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မမေခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတဦးလည်းဖြစ်ထင်ရှားတဲ့တရားလွတ်တော်ရှိနေတဦးဖြစ်တဲ့ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့ရုံးချိန်မှာလူတက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကတဦးဖြစ်တဲ့ဦးဇေယဖြိုးဘက်ကတင်သွင်းတဲ့တက်သေး၃ဦးကိုစစ်ဆေးဖို့စင့်ခေါ်ထားပေမဲ့တက်သေးတွေမလာတာကြောင့်သူတို့ကိုတက်သေးစီရင်ကနေတရားရုံးကပယ်ဖြတ်လိုက်ပါတယ်။ဒီမှုကိုစစ်ဆေးလာတာနှစ်နှစ်ကြာမြင့်ပြီဖြစ်ပြီးအခုချိန်ထိမပြည့်ပြတ်သေးပဲဖြစ်နေတာဖြစ်ပါတယ်။အထူးခုံရုံးဖွဲ့ပြီးတော့တပတ်ကိုနှစ်ရက်စစ်ဆေးနေပေမဲ့လေတရက်ခန့်ဘက်ကမလိုလားအပ်တဲ့တက်သေးတွေတင်လာကြောင်းပိုပြီးကြံ့ကြာနေရတယ်လို့တရက်လူရှိနေတွေဘက်ကဆွဆွဲပြောဆိုသလိုလူတက်မှုတန်တရားနဲ့ဆွဆွဲဖန်စီခံရသူတွေဘက်ကလည်းတရက်လူဘက်ကကြံ့ကြာအောင်လုပ်နေတာလို့အပြန်အလှန်ဆွဆွဲနေတာတွေရှိပါတယ်ဒီမှုမှာတရက်လိုတက်တဲ့အယောက်80ကိုတင်ပြခဲ့ပြီး82ယောက်ကိုစစ်ဆေးခဲ့ပြီးဖြစ်ပါတယ်ဆွဆွဲခံရသူတွေဘက်ကတော့တရက်ခံပြတက်တဲ့82ယောက်ကိုတင်ပြခဲ့ပါတယ်လက်ရှိမှာတရက်ခံပြတက်တဲ့3ဦးပဲကျန်တာကြောင့်မကြခင်မှာအမှုပြီးပြတ်သွားနိုင်တယ်လို့တရက်လိုရှိနေဦးခင်မောင်ထေးကပြောပါတယ်
လက်ရှိအမှုအခြေအနေကကျွန်တော်တို့တရားခံရတဲ့တည်းစစ်ဆေးလို့၃ယောက်စစ်ဆေးဖို့စစ်ဆေးဖို့ပြီးဖို့ပေါ့ဗျာ၃ယောက်ပဲကြံတဲ့အခြေအနေရောက်နေပါတယ်အမှုအခြေအသွင်းနဲ့ပတ်သက်လို့ကတော့တရားရုံးကသုံးပြမှာပါအဲ့ဒီခါကျတော့ဆရာစုသိပါလိမ့်မယ်ဒီတစ်ပတ်မှာစစ်ဖို့တက်တဲ့၃ယောက်ပဲကြံတယ်ဗျာအဲ့ဒီ၃ယောက်တက်တဲ့၃ယောက်လုံးရုံးကိုလာမယ်ဆိုရင်ဒီတစ်ပတ်မှာပြီးသွားပါခင်ဗျာမလာဘူးဆိုရင်လည်းဒါမှုတုတ်တဲ့ဒုတ်တဲ့ကြောင်းအတွက်မစစ်နိုင်ဘူးလို့တရားရုံးကတတ်မှတ်ပြီးတော့ရှေ့ဆက်သွားမယ်ဆိုလို့ရှိရင်ခြေချင်းပြီးရင်တော့ကျွန်တော်တို့လျှောက်လဲကျပေးရမယ်လို့အဲ့ဒါလိုပဲကျွန်တော်တို့မြင်ပါပြီခင်ဗျာ
2019ခုနှစ်ဇန်နဝါရီ29ရက်နေ့ညနေ 9:00 ကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာတရားလွှတ်တော်ရှိနေဦးကိုနီကိုတနက်သမားကြည်လင်းကအနီးကပ်တနက်နဲ့ပစ်ပြီးလှုပ်ကြံခဲ့တာဖြစ်ပါတယ်။ဒီမှုမှာဆွဲချက်တင်ခံထားရတဲ့ဦးစရာဖြိုးကတော့သူ့ပအဝင်ပတ်သက်နေရဆိုတာကိုတရက်လို့ဘက်ကဖော်ထုတ်တတ်သေးပြနိုင်တာမျိုးမရှိသေးတာကြောင့်သူအနေနဲ့လင်းလာတယ်လို့ဆိုလိုက်ပြီးအမှုကိုကြံ့ကြံအောင်လုပ်တာမရှိဘူးလို့လည်းဆိုပါတယ
်ကျွန်တော်နဲ့ပတ်သက်ပြီးတော့ဟိုကြံ့ကြရတဲ့ဟာလည်းမရှိဘူးကျွန်တော်တို့တရားခံတွေကြောင့်ဆွဆွဲခံသူတွေကြောင့်ကြံ့ကြရတာလည်းလုံးဝမရှိဘူးလို့ကျွန်တော်ပြောချင်တယ်နောက်တစ်ခါဒီအမှုကိုဒီလောက်ကြာသွားတဲ့အတွက်ကျွန်တော်တို့ဘယ်လောက်နင်းလာလဲအခုရုံးကြီးတရားရှိသွားပြီမီဒီယာတွေလည်းလာနေတာပဲကျွန်တော်နဲ့ပတ်သက်ပြီးတော့ကဲဘယ်ဟာပေါ်ပေါက်တာရှိလဲဘုဘကတရားလူဘကနေရှောက်ရှောက်ပြောနေရှာရုံးမရှိတိုင်းဟလာပြီးလို့ရှိရင်တရားရုံးက၃သုံးသူတို့ဘက၄ကြောက်တယ်ဟလာဖြောင်းမြန်နေရှောက်ပြောနေတရားရုံးမှာဘာမှပေါ်ပေါက်ချက်မရှိဘူးအဲ့ဒါတည်းကျွန်တော်တို့လည်းအများကြီးနင့်လာတယ်သူဟလာဖန်စီချုံနောက်ခါရတဲ့အနှိမ့်ဆက်ခါခဲရသည
်ဒီမှုမှာအဓိကတရားခံလို့ဆွဆွဲခံထားရတဲ့ဦးအောင်ဝင်းခိုင်ကိုအခုချိန်ထိမဖမ်းမိသေးပါဘူးဦးအောင်ဝင်းခိုင်မပါဘဲဒီအမှုကိုစီရင်ချက်ချပွဲရှိနေပြီးအဓိကတရားခံလို့ဆွဆွဲခံထားရသူကိုမဖမ်းမိနိုင်လို့ဒီအမှုဟာနင့်နာသူတွေအတွက်မျှတတဲ့ဆုံးဖြတ်ချက်ချနိုင်ပါမလားလို့မေးခွန်းထုတ်စရာတွေလည်းရှိနေပါတယ်တရားလုံးရှိနေဦးရောဘတ်ဆန်းအောင်ကတော့ဒီအမှုမှာနင့်နာသူတွေအတွက်မြတ်တရဲ့စီရင်ချက်တစ်ခုရလာနိုင်မယ်လို့မျှော်လင့်ကြောင်းအခုလိုပြောပြသွားပါတယ်
။ဒါကမြန်မာနိုင်ငံမှာနိုင်ငံတကာလူစိတ်မှာအခုလိုရင်းရဲဆက်ဆက်လှုပ်ချက်တက်ဖြတ်မှုမျိုးဟာတကြိမ်တကာမှမပေါ်ဘူးကြီးပဲနဲ့ထူးခြားတဲ့ဖြစ်စဉ်ဖြစ်လို့မြန်မာနိုင်ငံသူနိုင်ငံသားတွေတမကကပ္ပတတော်ကပါစိတ်ဝင်စားတဲ့အမှုဖြစ်တော့တရားသူကြီးတွေကလင်းနဲ့သာတုံ့တက်ပြီးမှဆုံးဖြတ်မှဖြစ်တော့နိနာသူတွေအတွက်တော့အဖြေတခုကောင်းမှုစွာရမယ်လို့ဆိုပါတယ
်ဖေဖော်ဝါရီလကုန်လမှာအမှုကိုအပြီးတက်နိုင်မယ်လို့နှစ်ဖက်ရှိနေတွေဘက်ကခံမှန်းထားကြပြီးလာမယ့်ဇန်နဝါရီ18ရက်နေ့မှာတော့နောက်ဆုံးကြံတဲ့တရားခံပြတက်သေးတွေကိုစစ်ဆေးဖို့ရှိပါတယ်ရှင်